စကိုင်းတိုင်းဒီပရင်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေအခြေစိုက်ရာနေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဩဂုတ်လ14ရက်ကနေစတင်တိုက်ခိုက်ခဲ့ပြီး၄ရက်အကြာဩဂုတ်လ18ရက်မှာတော့တိမ်ပိုက်ခဲ့ကြတာပါဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကပြန်လည်ထိန်းချုပ်ခဲ့တာကြောင့်စစ်ရေးအရတင်းမာနေတယ်လို့မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီကူကနေတော့တို့ဒီတကြောင်လာတာဟုတ်ဘူးလားဗလားမှမကြည့်ပါတော့စစ်ကြောင်းညလာတယ်ဒါတော့ကျွန်တော်တို့အားစစ်ကြောင်းကိုစီးရီးရစီးတန်တန်ဒီပြင်းကိုမရအောင်ဓာတ်ပြတ်တိုင်ရင်းနေကျွန်တော်တို့ဒီပြင်းကိုခါရဲအပြင်းနေတော့ညနေကျတော့ကျွန်တော်တို့အပေါင်းအသင်းထုတ်ထားပါတယ်တိုက်ပွဲဒီမှာကျွန်တော်တို့တင်းကြီးကအပြင်းထုတ်ပြလိုက်အဲ့အနေနဲ့များတော့ဟုတ်လက်ရှိကတော့တင်းပြီးကျွန်တော်ပြန်ထုတ်ထားပါတယ်သူတို့ကအမိုင်တင်းစံပြီးတဲ့သူတို့ကချတာရှိတယ်အင်းအပြေအလာတော့ကြာတာရှိတယ်။ခင်ဗျားရှင်ကတော့တို့မျိုးပြင်ကိုထွက်လာရင်အဲတို့ဟိုအပဲတိုက်ပွဲနေနေဆိုင်ရမယ်။ဒါတို့လည်းသိကြည့်ပါလေ။ဆဲတဲ့တောင်ကျွန်တော်တို့အထိုင်ရောင်းဝင်ပြီးပုံလုံးရှင်းနေတော့တော့ဟိုကလောက်ခဲ့တယ်အဲ့ဒါဆိုတော့အပြင်တော့တို့လည်းမဆွေရတော့ဘူး။ဆိုင်တော့ဒါတိုက်ပွဲတော့ဆက်ဖြစ်မှာပဲပေါ့နော်။အဲ့တော့ဒီလိုသူတို့ဒီချက်ဆမ်းမယ်ဆိုလေကျွန်တော်တို့ကတော့ပြန်နေပါမယ်။
ဩဂုတ်လ16ရက်နေ့18ရက်မှာတိုက်ပွဲအပြင်းထန်ဆုံးဖြစ်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေအကြိမ်20ထက်မနည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်တိုက်ပွဲပြင်းထန်တာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေဘက်က3တေဆုံးခဲ့တယ်လို့စစ်ကောင်စီတပ်ကအရာရှိတချို့ပါဝင်တေဆုံးသူတွေရှိခဲ့ကြောင်းလည်းပြောပါတယ်တိုက်ပွဲအတွင်းလက်နက်တွေလည်းသိမ်းဆည်းရမိခဲ့တယ်လို့စစ်ကောင်စီလက်အောက်ကဝန်ထမ်းတွေအပါအဝင်စစ်တပ်ထောက်ခံတဲ့ပြူစောထီးအပါအဝင်အားလုံးစုစုပေါင်း132ယောက်ကိုဖမ်းဆီးရမိထားတယ်လို့လည်းသတင်းထုတ်ပြန်ခဲ့တာပါထိခိုက်တေဆုံးမှုနဲ့ဖန်စီမှုတွေအတွက် VOA ကတိကျအတည်ပြုလို့မရသလိုစစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးတစ်ချိန်တည်းမှာပဲဒီပရင်မြို့နဲ့ကိုးမိုင်အကွာခင်ဦးမြို့နယ်ကစစ်တပ်ထောက်ခံသူတွေရှိရာမတောင်းလှကြေးဝါကိုဩဂုတ်16ရက်မနက်ပိုင်းကကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်နောက်တရက်မှာပဲအနီးအနားကြေးဝါကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဒေသခံတို့တိကျထိခိုက်ခဲ့ရကြောင်းခင်ဦးမြို့ခံတယောက်ကပြောပါတယ
်ခင်ဦးမြို့နယ်ဗောဗျာကျွန်တော်တို့အရောင်းလိုက်ပါပူစောတိပါပူစောတိပါဦးဗျာမနေရပါတော့ဒီမျိုးနဲ့ပကပဖွဲရဝင်တိုက်တာပေါ့ဗျာတိမ်းမို့ရတဲ့ကဝေးရေးတပ်ဖွဲ့တွေကဇွာထဲမှာစီးသွားပြီဒါပေမဲ့ဟွာနေဒီကုန်းတရားစက်ကနေပြီးတော့လေသူတို့ဟွာပေါ့ဟွာတူလာလေသူတို့ဟွာပေါ့စစ်ကူပေးတာလေအဲ့ကြောင့်မို့သူကပြန်ဆုတ်လာတာဗျာဒီဘိုးရွာဦးပါရမနေ့ကနမခါနေတက်လာတယ်ဟွာဟွာပေါ့ဇပတာတစင်းကဘုံတလုံးချဟွာရပေါ့တက်ဦးရပြီးရဗျာမျိုးသားတက်ဦးပေါ့ဗျာအေးအပြင်းမဲ့ပြည်သူတူပေါ့နော်ဘာမကူသူကတစားစီကူဖြစ်သွားတာဟုတ်အဲ့ဒီယောက်ကသေခံရတယ်အဲ့ပဲနှစ်ဦးတန်ရရတယ်ပေါ့ဗျာသူကပြည့်ပြည့်တက်ကွဲမရှိဘူးကအဲ့ဒီကဗိုးရွာနဲ့အခုမတော်လားရွာနဲ့ဆိုတော့တော်တော်ကိုလှမ်းပါလေဟွာတော့ဝေးပါလေငါးမိုင်ကျော်လောက်ဝေးတယ်ငါးမိုင်ကျော်လောက
်မဲဦးရွာကိုဘုံကျဲတိုက်ခိုက်ပြီးတနင်္လာရက်အကြမှာပဲအနီးအနားကျေးရွာတွေကိုရဟဲရင်ကနေပြစ်ခတ်ခဲ့တာတွေ့ရတယ်လို့လဲဒေသခံတွေကပြောပါတယ်မြန်မာနိုင်ငံအနှံ့ကလက်နက်ကိုက်ပဋိပက္ခတွေမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်တည်ကြည်မှုသတင်းတွေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေပေမဲ့တိုက်ခိုက်မှုတွေဆက်လက်ပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ